မြန်မာနိုင်ငံနဲ့တိုင်းဒေသနဲ့နှက်ကန်ဖွဲ့စည်းအလုံးကိုကြမ်းဖက်အဖွဲ့နဲ့မတရားအသင်းအဖွဲ့တွေကနေပြောပယ်ဖျက်တဲ့အကြောင်း CRPH ပြည်တော်စုလွှတ်တော်ကုစားပြုကော်မတီကဒီနေ့မတ်လ18ရက်နေ့ရက်စွဲနဲ့ကြေညာပါတယ်။ဒါကြောင့်လည်းတိုင်းဒေသနဲ့နှက်ကန်ဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်လို့ဆိုပြီးတော့ပုံမှန်စက်ခွန်တက်တက်ပြီးတော့ဖမ်းဆီးအရေးယူမှုတွေအလုံးဟာတရားမဝင်ဘူးလို့လည်း CRPH ကထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းယူခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကတော့အကြမ်းဖက်အဖွဲ့စည်းဖြစ်တဲ့မတ်လ10ရက်နေ့ကCRPH ကကြေညာခဲ့ပြီးတော့စစ်အုပ်ချုပ်ရေးကောင်စီရဲ့အမိန့်အာဏာတွေဟာလည်းတရားဝင်မှုမရှိဘူးဆိုပြီးတော့ထုတ်ပြန်ထားပါတယ်။မြန်မာစစ်ဖက်အုပ်ချုပ်ရေးကောင်စီဘက်ကတော့ CRPH ကိုတရားမဝင်အဖွဲ့အစည်းအဖြစ်ကြေညာထားပြီးတော့ CRPH နဲ့ဆက်ဆက်သူပတ်သက်သူတွေကိုလည်းအရေးယူမယ်လို့ကြေညာထားပါတယ်။ဒါ့အပြင် CRPH ကခန့်အပ်တဲ့ကုလကုစလေဒေါက်တာဆဆာကိုလည်းနိုင်ငံတော်ပုံကမှုနဲ့ဆွေးချက်တင်ထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီအနေနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကတော့အကြမ်းဖက်အဖွဲ့အစည်းဖြစ်ကနေပြီးတော့ပယ်ဖျက်တဲ့အကြောင်းပြီးခဲ့တဲ့ဘက်ကထုတ်ပြန်ထားပါတယ်။CRPH ဟာဖေဖော်ဝါရီလ9ရက်နေ့တုန်းကပြည်တော်စုလွှတ်တော်ကိုယ်စားလှယ်300ကျော်တယောက်တဲ့ရေးပေါ်စီဝေးကနေပြီးတော့လွှတ်တော်ကိုကူစားပြုဖို့ဖွဲ့စည်းတောင်းပေးခဲ့တာဖြစ်ပါတယ်။